မြန်မာနိုင်ငံမှာတော့ H1N1 PDN09 အမျိုးအစားရာသီတုပ်ကွေးနဲ့ဆက်ဆက်ပြီးတော့တည်ဆုံးသူက69ဦးရှိသွားပြီလို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ပါတယ်။တည်ဆုံးသူအများစုကတော့တခြားရောဂါအခံတွေနဲ့တည်ဆုံးကြတာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်မို့လို့ရာသီတုပ်ကွေးရောဂါလက္ခဏာခံစားရတဲ့ဆိုရင်နှီးဆက်ရာဆေးရုံဆေးခန်းတွေကိုအမြန်ဆုံးသွားပြီးပြဖို့ကိုလည်းကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းပါတယ်။အသေးစိတ်ကိုတော့ VOA သတင်းတောက်ကိုထပ်အောင်ခန့်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
ဇန်နဝါရီလကနေဩဂုတ်လလထိမြန်မာနိုင်ငံတဝမ်းရာသီတုပ်ကွေးယောဂဘူတန်ရရှိသူ1300ကျော်မှာပိုးထွေးရှိသူ9ကျော်ရှိပြီးအဲ့ဒီတွေကနေ69တည်ဆုံးခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။တည်ဆုံးသူအများဆုံးကတော့လူဦးရေများတဲ့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီး66ဦးတည်ဆုံးထားပါတယ်။ H1N1 PDN09 မျိုးစားရာသီတုပ်ကွေးပိုးနဲ့ဆက်ဆက်ပြီးတည်ဆုံးသူအများစုကတော့အခြားယောဂအခံတွေကြောင့်ဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနဒုတိယညွှန်ကြားမှုဒေါက်ခင်ကင်ကြီးက VOE ကိုပြောပါတယ
်။ဟိုရာသီတုပ်ကွေးကြောင့်တည်တာကြာ8ယောက်။နောက်အသက်ငယ်တဲ့သူအသက်ကြီးလို့လည်းသူကရာသီတုပ်ကွေးကြောင့်တည်တာ10ယောက်ဆိုတော့18ယောက်ပေါ့နော်။18ယောက်အဲဆို81ယောက်ကကြတော့နောက်ခံသူတို့မှဆိုရင်ဟိုယောဂရှိနေတာပေါ့။နာတာရှိယောဂလက္ခဏာတွေရှိနေတာ။အဲရှိနေတဲ့သူက81ယောက်ပေါ့နော်။ဒီတည်ဆုံးနေဆိုတာကလည်းကျမတို့အသေးဆုံးတဲ့သူတာပြောနေတာတကယ်ကြေချလို့ရှိရင်ဆေးရုံစုစုပေါင်းတက်တဲ့ကုသမှုခံယူရတဲ့သူ400တိတိရှိတယ်။အဲ့400မှာကျမတို့ကြောက်ကင်းပြီးတော့ဆေးရုံအဆင်သွားတဲ့သူက259ဆိုတော့အဲ့ဒီကတူတက်ပေါ့နော်။ဟိုကပေါ့သုံးပုံနှစ်ပုံလောက်ကရာသီတောက်ကွေးရောက်ကုသပြောက်ကင်းပြီးတော့ဆေးရုံအဆင်သွားပြီပေါ့။
တေဆုံးသူတွေထဲမှာအများစုကယောဂအခန်းရှိပြီးဆေးရုံလာရောက်ကုသတာနောက်ကျတာကြောင့်လို့လဲဆိုပါရယ်။မြန်မာအင်းကြီးချင်းအာဆီယံနိုင်ငံချို့မှာလည်းရာသီတုပ်ကွေးဖြစ်ပွားမှုများနေတယ်လို့အသေးပြောက်တွေလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ကြီးဌာနကရာသီတုပ်ကွေးယောဂကုသဖို့အတွက်အရေးပေါ်စီကုသရေးဖွင့်လှစ်ထားပြီးကုသပေးနေပါတယ်။ဆေးရုံတိုင်းမှာရာသီတုပ်ကွေးကုသဖို့အတွက်ပြင်ဆင်ထားပြီးအချိန်မီကုသနိုင်ရင်အသက်မသေးဆုံးနိုင်တဲ့အတွက်အစိုးရမလုံမှုဒေါက်ခင်ငင်ကြီးကအကြံပြုထားပါတယ်။ကျွန်
တော်ဆေးရုံတိုင်းမှာဆေးရုံကြီးတိုင်းမှာတော့ facility ICU facility အစအကုန်လုံးဒီလူနိုင်နဲ့ပတ်သက်လို့ကုသမှုဆေးဝါးပစ္စည်းအကုန်ထောက်ပံ့ထားပြီးတော့ဆေးရုံကြီးတိုင်းကဒီလူနာကိုကုသနိုင်တယ်။ကောင်းကောင်းကကိုင်တော့ကုသနိုင်တယ်။ဒါပေမဲ့လူနာကိုယ်တိုင်ကဆေးရုံစောစောလာဖို့လိုတယ်။အဲ့လိုဆိုတဲ့အခါကျတော့ဒါကတော့ဒီလူလူတို့ကိုသိစေချင်တာကတော့ရာသီတုပ်ကွေးယောဂါကတော့ကြောက်စရာမဟုတ်ဘူး။ဒါပေမဲ့မိမိမှာခုနပြောလို့နောက်ခံရောင်းလာရှိနေတယ်နာတာရှိယောဂါရှိနေဆိုလို့ရှိရင်သိချာအဲသိချာဆေးရုံဆေးကန်းသိချာပြတတ်မယ်။အဲ့ဒီလက္ခဏာတွေရှိတယ်ဆိုလို့ရှိရင်တော့ဆေးရုံတက်ရောက်ကုသမှုဉာဏ်ခံယူရင်တော့အသက်သေဆုံးတဲ့သူမဖြစ်ဘူးပေါ့
။ရာသီတုပ်ကွေးယောဂါဆက်ဖြစ်လာပြီဆိုရင်ခန္ဓာကိုယ်အပူချိန်မြင့်တက်လာပြီးနှာရည်ယိုဖျားနာခြင်းမောပန်းအသက်ရှူခြင်းတို့ပြင်ကိုယ်လက်ကိုက်ခဲတဲ့ဝေဒနာတွေပါခံစားလာရပါတယ်။ရာသီတုပ်ကွေးဖြစ်ပွားနေပြီဆိုရင်လူများကြတွာလာမှုကိုရှောင်ရှားပြီးတွာလာရင်လည်းနှာခေါင်းဆီးတွေအုပ်ထားတင်တယ်လို့ဆရာဝန်တွေကအကြံပြုပါတယ်။ဒါအပြင်ကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းရာသီတုပ်ကွေးနဲ့ပတ်သက်ပြီးရှောင်ရံဆောင်ရံချက်တွေကိုအမြဲမပြတ်ထုတ်ပြန်ပေးနေပါတယ်ခင်ဗျာ။